ဟိုဆရာနေတာခင်ဗျာဒီကနေ့ဒီတိုင်းသားကောင်းဆောင်အနေနဲ့အစွန်းငင်းငိုင်းဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ဆွေးနွေးမှုပထမအနေအခြေအနေလေးကိုပြောပြပေးပါဦးခင်ဗျာ
ပထမဆုံးကတော့ကျွန်တော်တို့ဘက်ကကျွန်တော်တို့လိုက်စားရဲ့သဘောတူညီချက်ကိုကျွန်တော်တင်ပြတယ်လေအဲ့တင်ပြတော့တော်တော်များများကိုတော့ဟိုဆရာဘက်ကလက်ခံနိုင်တဲ့နေသားရှိတယ်ဒါပေမဲ့ဒါတွေအသေးစိတ်တော့မဟုတ်ဘူးပေါ့ဗျာကောင်းစဉ်တွေကများပါတယ်နော်ဒါပေမဲ့ဒါတော်တော်လေးတိုးတက်မှုရှိတယ်လို့ပြောရမယ်ဗျာဒါပေမဲ့တချို့တော့လည်းရှိတာပေါ့ဗျာသဘောမတူနိုင်တဲ့အခက်အခဲတွေလည်းတချို့တော့ရှိသေးတာပေါ့ဗျာဒါပေမဲ့ဒါတွေကတော့ဆက်ဆွေးနွေးရမလဲနော
်ဟုတ်ကဲ့ခင်ဗျာတို့လိုက်စားသဘောတူညီချက်ဆိုတာမှာကျွန်တော်တို့ကိုဟိုအရေးကြီးတဲ့အချက်လေးတွေရှင်းပြပေးပါအောင်လားဆရာ
ဟောအဓိကအဖြစ်ကတော့ဒီနိုင်ငံရေးကိုဆက်လက်ဆွေးနွေးဖို့ဆွေးနွေးတဲ့နေရာမှာဖွဲ့တီတော်စုစနစ်ကိုဥတည်ဖို့ဒါတွေဖွဲ့ရတတ်မတော်ဖွဲ့စည်းရေးကိုဟောလက်ခံဖို့ဒါတွေကိုကျွန်တော်ပြောပါတယ
်
နောက်ပြီးတော့တခြားကိစ္စတွေလည်းပါတော့ဗျာနော
်ဆရာအနေနဲ့ဒီလာမယ့်ရက်ဆွေးနွေးပွဲတွေမှာရောဘာတွေဟိုဆွေးနွေးဖြစ်မယ်ဘယ်လိုအခြေအနေရှိမယ်ဆိုတာကိုခန့်မှန်းလို့ရတာခင်ဗျာ
အာနဖန်ကဂျိုအစိုးရဘက်ကလည်းသူတို့ရဲ့အဆိုပြုချက်တွေကိုကျွန်တော်တို့ဘက်ကပြန်လည်ပြီးတော့မှအပြေပေးဖို့ရှိပါတယ်အဲ့ဒါကိုကျွန်တော်တို့ဘက်ကဟိုပြန်လည်သုံးတတ်မလဲသုံးတတ်ပြီးတော့မှနဖန်မှကျွန်တော်တို့ကအဲ့ဒါကိုသူတို့ကိုပြောပြန်အပြေပေးမှာပါ
နောက်တစ်ခုကဆရာလာမယ့်ဒီနိုဝင်ဘာလထဲမှာအရင်ကအစိုးရကဒီတနိုင်ငံတို့ပြစ်ခတ်ရစေးလက်မှတ်ရေးထိုးပွဲကိုကျင်းပနိုင်ဖို့ဟိုမျှော်မှန်းထားတယ်ဆိုတာမျိုးလည်းသိရပါတယ်ဆရာတို့ရောအဲ့လိုမျိုးမျှော်မှန်းချက်တွေရှိပါလားခင်ဗျာဖြစ်နိုင်ပါလား
အာကြည့်ရတာတော့မဖြစ်နိုင်သေးပါဘူးပါကြောက်လဲဆိုတော့ကျွန်တော်တို့ရဲ့တင်ပြမှုကလည်းဒါအစိုးရဘက်ကဒီတက်ဆရာအဖွဲ့အနေနဲ့ပေါ့လေပြန်လဲတုံ့တက်ဖို့ရှိတယ်လို့အစိုးရဘက်ကတင်ပြမှုတွေပေါ်မှာလဲကျွန်တော်တို့အဖြေပေးဖို့ဒါတော့စဉ်းစားတုံ့တက်ရမယ်အပိုင်းနေရှိပါတယ
်ဖဲ့ဒီတနင်္ဂနွေလို့ပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးပွဲလုပ်ဖို့ဆိုလို့ရှိရင်ဘယ်လိုလောလောဆယ်နှစ်ဖက်ညှိနှိုင်းတဲ့မခါမှာအခက်အခဲဖြစ်နိုင်တဲ့အချက်တွေကဘယ်လိုဟာမျိုးတွေဖြစ်နိုင်ပါလဲဆရာ
အခက်အခဲအများကြီးတော့မရှိပါဘူးဗျကျွန်တော်တို့ကနေ့တင်ပြတဲ့ကိစ္စထဲမှာလဲဒီတက်မတော်ဖက်ဒရယ်တက်မတော်ဖွဲ့စည်းရေးကိုကျွန်တော်တို့တင်ပြတဲ့ပုံမှာသူတို့အနေနဲ့ကတော့ဒါဖက်ဒရယ်ဒီပြည်တော်စုတက်မတော်ရေးရကိစ္စအဲ့ဒါလို့ခေါင်းစဉ်နည်းနည်းလေးပြင်ပြီးတော့မှဒါကိုအသေးစိတ်ဆွေးနွေးတဲ့ခါကျမှဒါစဉ်းစားတော့ဖို့ရှိပါတယ်အမြင်သိမကွာကြဘူးပေါ့ဗျာ
ဖက်ဒရယ်တက်မတော်ဆိုတဲ့ဆရာတို့ဒီတိုင်းရင်းသားကောင်းဆောင်တွေဘက်ကဆွေးနွေးချက်ကိုအစိုးရဘက်ကလက်ခံစဉ်းစားပါလားခင်ဗျအ
ဲ့အဲ့ဒါကိုလက်ခံစဉ်းစားတဲ့သဘောရှိပါတယ်ဒါပေမဲ့ဒီတုံ့တုံ့တဲ့ဝါဟာရတဲ့အသေးစိတ်တွေကိုတော့ထပ်မံဆွေးနွေးရအောင်ပေါ့လေ
ဆိုတော့လက်တွေ့မှာဒီဖက်ဒရယ်တက်မတော်ဆိုတဲ့သဘောမှာဖက်ဒရယ်ပြည်တော်စုတက်မတော်ဆိုတဲ့သဘောမှာဖြစ်ကောဖြစ်နိုင်မယ်လို့ဆရာအနေနဲ့ယူဆပါလားခင်ဗျ
တလို့ပါကျွန်တော်တို့မြင်တာကတော့ဖက်ဒရယ်ပြည်တော်စုကိုတည်ဆောက်ရင်ဖက်ဒရယ်ပြည်တော်စုအတွက်ပေါ့ဗျာဒါအာမခံချက်ရှိဖို့ဆိုတာဖက်ဒရယ်တက်မတော်ကိုလည်းကျွန်တော်တို့ပြင်ဆင်ဖွဲ့စည်းဖို့လိုအပ်မယ်လေဖက်ဒရယ်ပြည်တော်စုနဲ့ကိုက်ညီတဲ့အနေအထားနဲ့အဲ့ဒါတက်မတော်ကိုလည်းပြင်ဆင်ဖွဲ့စည်းဖို့လိုအပ်မယ်လို့ကျွန်တော်တို့မြင်တယ်မဟုတ်ရင်လူနည်းစုတစုနဲ့ဒါအမိတ်ပေးချုပ်ကန်နိုင်တဲ့တက်မတော်ပုံစံမျိုးဆိုရင်ဒါဖက်ဒရယ်ပြည်တော်စုအတွက်အာမခံချက်မရှိတယ်လို့ဒါတိုင်းသားညာစုတွေအတွက်လည်းအာမခံเนี่ยไม่ใช่ปูလို့ကျွန်တော်မြင်တယ
်နောက်တစ်ခုကကြတော့အခုလိုမျိုး Federal Demoral ဒီထောင်ဖို့အဆင့်အထိဆွေးနွေးနေဆိုတဲ့ခါကြတော့ဒီဟာကဒီအဆင့်ကျော်နေတယ်လို့များဝေဖန်လို့ရှိရင်ဆရာတို့အနေနဲ့ဘယ်လိုပြောလို့ရမလဲခင်ဗျာ
အာကျွန်တော်တို့ဘက်ကတော့ဒါမကျော်ဘူးလို့ကျွန်တော်မြင်တယ် Federal ပြည်တော်စုကိုဥတည်ရင် Federal ပြည်တော်စုကိုဒီအခိုင်အမာဖြစ်စေဖို့ပေါ့ဗျာအမကန်ကြီးပြုတ်ဖို့ဆိုတဲ့ဟာမှာ Federal တတ်မတော်လဲပါတယ်လို့ဒီအာနာခွဲဝေရေးတွေပါတယ်နော်ဒါအားလုံးပါသွားမှာပါ
နောက်တစ်ခုကဆရာတို့ဒီဆွေးနွေးတဲ့အထက်မှာ2008ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့အဲ့လိုမျိုးတင်ပြတာတွေဆွေးနွေးတာတွေများရှိခဲ့ပါသလားဆရာလိုက်စား
အာမပါပါဘူးမပါသေးဘူးဗျာနော်ဖွဲ့စည်းပုံကတော့ဒါနီလန်တကူကူနဲ့တော့ဒါကတော့ပြင်ဖို့တော့လိုတော့ပေါ့လေဒါကတော့ယူဘူးရသဘောပဲလက်ခံထားပါတယ
်ဟုတ်ကဲ့ပါဆရာနိုင်ငံသားခင်ဗျာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
အေးဟုတ်ကဲ့နော်ကျေးဇူးပါ